လက်နက်ကန်ပြိပခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကြီးကြီးကြားရောက်ရကဒေသခံတွေထိခိုက်ဒိဆုံးမှုတွေကြုံနေရသလိုတန်တရားနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါအမျိုးနဲ့သလက်ရွာဟောင်းကရွာသားလူ၅ပါးနေစဉ်လက်နဲ့ကြီးကြီးကြားရောက်ရာကတူးတေဆုံးပြီးနောက်တူးတန်ရာရရှိခဲ့တာပါစနေနေ့ကလက်နဲ့ကြီးကြီးထိမှန်ခဲ့လူထဲကသူဟာတန်ရာပြင်းထန်တာကြောင့်နောက်တစ်ရက်မှာပဲတေဆုံးသွားခဲ့တာလို့အမျိုးနဲ့လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းတူဦးဖြစ်တဲ့ကိုမျိုးလွင်ကပြောပါတယ
်ကျွေးတော်တောင်တန်းပေါ်မှာမြန်မာစိတ်ဓာတ်ကနေနန္ဒကြီးစခန်းတွေရှိတယ်ဗောနော်အဲ့ဒီနန္ဒကြီးစခန်းတွေကပြိတ်လိုက်တဲ့နန္ဒတွေကဇလက်ရွာဟောင်းအနီးကိုကြားရောက်တယ်ဗောနော်အဲ့ဒီနေရာမှာငေါ်ချာလေတဲ့လူတို့ရဲ့လေပုံကိုကြားတယ်ဗောလေကနေပြီးတော့နှိုက်ပိုင်းပိုင်းသွားတယ်ဗောနော်ဥပ္ပီဝန်လက်ရှိငေါ်၌အတုမာတော့ရန်ဖောင်းတံရံတွေရတယ်ဗောနော်အော်တိုဘာလစစ်တရနေ့ညနေ9နာရီမှာသူတေချုံသွားတယ်ဗောနော်နောက်တစ်ခုကဥတ္တမြက်ဗောနော်သူကတော့ခေထောင်နှစ်ဖက်တန်ရရတယ်ပေါ့ဒီဖက်တန်ရသူခေထောင်တွေဖြန့်လိုက်ရတယ်လို့သိရတယ်ပေါ့
တန်ရရရှိသူနောက်သူဖြစ်တဲ့ဦးသားမြင့်ဟာလည်းခြေထောက်ဖြန့်လိုက်ရပေမဲ့စေယုံစေခန်းတွေမှာကုသခွင့်မရဘူးလို့ဇလက်ကျေးဝါသာခိုင်လင်းသက်ကပြောပါတယ
်ဒီတန်ရတဲ့လူကတော့စေကုသနေရတယ်မြမတော်မတော်နေပြီးတော့ယူခွင့်မပေးစမ်းနေစေနေလာလို့မရဘူးခေထောင်မျိုးနေလာလို့မရဘူးအဲ့မှာမိစ္ဆာကမြန်မာစစ်အကြောင်းနားလည်တဲ့လူတွေကနေပြီးတော့ကိုးပေးနေရတဲ့အဖြစ်ပါပဲ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရန်ပန်ရန်ခါပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့တလက်ကျေးရွာသဝိုင်းမှာတပ်မတော်ကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲအမ်းမြုပ်နယ်ထဲမှာဒေသခံတွေဟာတန်တရားနဲ့ဖမ်းဆီးခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စနေကျေးရွာအုပ်စုဘက်မှာကျေးရွာသားတို့ဖမ်းဆီးခံသားရကြောင်းလဲအမျိုးနဲ့လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ
်။ On the basis ရနေကအဲ့ဒီအမျိုးနဲ့တနည်းအုပ်စုတနည်းစုအမှာသူ့ဦးအဖမ်းခံရတယ်ပေါ့နော်။ On the basis ရတဲ့ရနေမှာနောက်ထပ်နှစ်ဦးဖမ်းခံရတယ်ပေါ့။ဒီနေ့ On the basis ရတဲ့ရနေမှာနောက်ထပ်လေးဦးဖမ်းခံရတယ်ပေါ့နော်။ဦးလက်ရှိအနေနဲ့တော့လူ၉ဦးအဖမ်းခံနေရတယ်ပေါ့။တမတော်စိတ်ကောင်းနေပြီလားဖမ်းတာပေါ့။
စနေကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးညီတဲကတော့ခကြီးလွန်နေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လူ၄ဦးထက်မနည်းအဖမ်းခံထားရကြောင်းအတည်ပြုပါတယ
်ကျွန်တော်လည်းအဲ့ဒီကိုမရောက်သေးဘူးပါ
သူကျွန်တော်ကြားသိရတာတော့၄ယောက်လောက်ကြားလိုက်ရပါတယ
်ဆေးရည်နေမှာ၄ယောက်ခေါ်သွားတယ်လို့ပြောတယ်ဘာကြောင့်လဲဆိုအဲ့ဒါတော့ကျွန်တော်လည်းအတိအကျမသိနိုင်ဘူ
းအမ်းမြင့်နဲ့တွင်ပြစ်ခတ်မှုနဲ့ဖမ်းဆီးမှုအခြေအနေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်မေးမြန်းရမှာဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့စီရေးသိမ်းမှမှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒိဆုံးမှုတွေပိုများလာသလိုစစ်ရှောင်နေရသူ2,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှယ်ဗတ်ချလာကတော့ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ကလက်နက်ကိုင်ပြည်ပခန့်တွေတွင်အရသာထိခိုက်ဒိဆုံးမှုတွေကရာဇဝတ်မှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်